ကျွန်တော်အဓိကကျွန်တော်ယုံကြည်ရဲ့အကြောင်းအရာတစ်ခုကတော့လက်ရှိမြန်မာနိုင်ငံရဲ့ကျွန်တော်တို့သူင်ကြောင်းလေးကာလမှာစနစ်တစ်ခုတည်ဆောက်ဖို့ပို့ပြီးယုံကြည်ပါတယ်ကျွန်တော်တို့ခုသူင်ကြောင်းလေးကာလမှာအများကြီးလဲလှုပ်လာကြတာရှိတယ်နောက်ထပ်ကျွန်တော်တို့ဖြစ်လာမယ့်ကာလတွေမှာကျွန်တော်တို့ကရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပါကြောင်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘသူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တနိုင်မှနည်းအောင်တိဆောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်အဲ့တော့ကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံရဲ့ဖြစ်နေတဲ့အခင်ချင်းကလည်းအစိုးရရန်နေရာအားလုံးမှာလက်ပေးလက်ယူကအစဉ်တိုင်းမှာရှိနေပါတယ်ဟုတ်ထိတ်ဆုံးမှာဖြစ်နေတဲ့ကြားကြီးချေရာကြီးလက်ပေးလက်ယူကြီးလုံနေရှိသလိုအောက်ကအစဉ်တိုင်းမှာလည်းလက်ပေးလက်ယူရရှိနေပါတယ်အဲ့တော့ဒီယာရုတဝန်တစ်ခုမှာယူလိုက်ပြီဆိုတာနဲ့လက်ပေးလက်ယူကမွေးရပါအခွင့်အရေးလို့ရပိုင်ခွင့်တစ်ခုလို့တွဲပါနေတယ်လို့လက်ရှိအစိုးရရန်နေရာတုံးတက်ပြီးတော့ကျင့်သုံးနေတာကိုတွေ့ရပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ယုံကြည်တာကကျွန်တော်တို့အနေနဲ့စနစ်တစ်ခုအခုလက်ရှိဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလည်းတိုးတက်လာပြီသိပ်ကောင်းတဲ့နည်းပညာတွေလည်းရှိလာပြီကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်နေရာမှာကျွန်တော်တို့ဝင်လင်းမြင်တာလေနောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တစ်ခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်ကျွန်တော်တို့ရှိမှရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းများကြီးကြာလာပါပြီ။ဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပေါ်နိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့သတင်း information တွေကဒီစနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပြီးလက်ယူမှုကိုကျွန်တော်တို့ကတစ်စင်ချင်းနဲ့ရှော့ချသွားလို့ရပါတယ်။ဒီနေရာချင်းရှော့ချသွားမယ်ဆိုရင်ကျွန်တော်တို့ကဘယ် data ဘယ်အစိုးရဘယ်ပြည်နယ်ဘယ်အစိုးရမှပဲဖြစ်ဖြစ်လက်ပြီးလက်ယူမှုကလူပေါ်မှာမမူတည်ပဲနဲ့စနစ်တစ်ခုမှာမူတည်တော့ပါမယ်။ဒါလေးကိုတော့ကျွန်တော်တို့ဒီနေ့ယုံကြည်နေလှုပ်ဆဲခြင်းပါတယ်ဖြစ်မယ်လို့လည်းမျှော်လင့်ထားပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system မှာဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်။ကျွန်တော်နိုင်ငံမှာအိန္ဒိယ၊ China ၊ Bangladesh အစားအသောက်ပြင်ကျွန်တော်တို့ဖြစ်ဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားရောလူမှုရေးအင်အားရောဒီကျင်းမှုအင်အားရောအများကြီးထုတ်ဖောက်ပြီးတော့ဝင်ရောက်တိမ့်ပိုက်လာတာအများကြီးတွေ့ရပါတယ်။ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီဒဏ်ညီပြချင်းပြိုင်ဝင်ရှိရမယ်ဆိုတော့လည်းကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလုပ်တွေလုပ်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေငွေကြေးရဖြစ်စေတခြား profit တစ်ခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းမနေကြပဲနဲ့ကျွန်တော်တို့ဒီမြင့်ချတဲ့ဆိုလို့အလိုက်တင်လိုက်ပါပြီလူနေမှုဘဝတွေမြင့်တင်သွားစေဖို့ကျွန်တော်တို့လိုအပ်ပါတယ်အဲ့အတွက်ကျွန်တော်အနေနဲ့သုံးသပ်တာတော့ကျွန်တော်နောက်နိုင်ငံတွေမှာသုံးနေတဲ့ social welfare စနစ်တွေကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘယ်လောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘယ်လောက်ပဲတက်သွားဆင်းရဲချမ်းသာကွာဟမှုကပြတ်ထွက်မသွားဘဲနဲ့ကျွန်တော်တို့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာရဲ့လူကလည်းကြိုးစားကြိုးစားလောက်ချမ်းသာမယ်မြန်မာနိုင်ငံသူနိုင်ငံသားတွေအားလည်းနိုင်ငံအလယ်မှာစစ်စင်ရည်နဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။